ပြီးခဲ့တဲ့သတင်းပတ်ကွန်ကအစ္စရေးနိုင်ငံကိုအီရန်ကတိုက်ခိုက်ခဲ့မှုအပြီးအရေးယူချက်အဖြစ်အမေရိကန်ကအီရန်နိုင်ငံကိုကြာသပတေးနေ့ကတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်ပါတယ်။အီရန်နိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေထောက်ပံ့ပေးတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူတာပါ။ဒီတိုက်ခိုက်မှုကိုအနိုင်ယူနိုင်ဖို့ကျွန်တော်တို့ကူညီပေးခဲ့ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထုတ်ပြန်ချက်ထဲမှာပြောပါတယ်။ဒါ့အပြင်အီရန်နိုင်ငံအနေနဲ့ဒီတိုက်ခိုက်မှုအတွက်တာဝန်ခံမှုရှိအောင်ဒီနေ့မှာပိတ်ဆို့အရေးယူမှုတွေနဲ့ပို့ကုန်ထိန်းချုပ်မှုအသစ်တွေကိုချမှတ်အရေးယူလိုက်တယ်ဆိုပါတယ်။အီရန်ပေါ်ထောက်ခံပေးနေသူတွေကိုလည်းသမ္မတဂျိုးဘိုင်ဒန်ကတပါးတဲ့သတိပေးပါတယ်။အီရန်ရဲ့တိုက်ခိုက်မှုတွေလှုံ့ဆော်နိုင်မှုအကူအညီပေးနေသူတွေထောက်ခံသူတွေကိုရှင်းရှင်းလင်းလင်းပြောပါမယ်။အမေရိကန်ပြည်ထောင်စုကအစ္စရေးနိုင်ငံရဲ့လုံခြုံရေးအတွက်အာမခံပေးထားပါတယ်လို့ဆိုပါတယ်။တာဝန်ခံမှုတာဝန်ယူမှုရှိအောင်လိုအပ်သလိုအရေးယူနိုင်မှုတစ်ချက်ကလေးမှတုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်ဗဏ္ဍာရေးဌာနရဲ့တန်ခတ်ပိတ်ဆို့မှုစီးရင်ထဲမှာလူပုဂ္ဂိုလ်16ဦးအဝေးထိန်း drone ပြန်တမ်းရေးယာဉ်တွေထောက်ပံ့ပေးနေတဲ့လုပ်ငန်းတစ်ခုနဲ့အီရန်နိုင်ငံရဲ့အကြီးဆုံးသံတမန်ထုတ်လုပ်တဲ့လုပ်ငန်းကြီးတွေလိုအပ်တဲ့အစိတ်ပိုင်းတွေကိုပံ့ပိုးပေးနေတဲ့ကုမ္ပဏီ5ခုတွေကိုပြစ်မှတ်ထားရေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ။